ညနေခင်းမှာသောတာရှင်များရှင်2019ခုနှစ်မေလ18ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6:00ခွဲကနေ8:00ချိန်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတို့ဗီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လို့ပါဒီညနေနားဆင်မယ့်သတင်းတွေမှာတော့အာဖဂန်နစ္စတန်နိုင်ငံမှာလေကြောင်းကနေမှန်ရုံတက်ခဲ့မှုကြောင့်လူကြုံရေးတပ်ဖွဲ့18ယောက်ဖြစ်မနေသေဆုံးသွားပါတယ်။လိင်လူဆုံးမဲ့သူတွေကိုတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေချမ်းတက်ကိုထိုင်ဝမ်လွတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲလို့တဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီးတော့သတင်းလွှာနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေထဲမှာတော့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့ဝင်ပေါက်တချို့ကိုတရုတ်ဘက်ကနေပြီးတော့ရှော့ချလိုက်တာကြောင့်တင်းမာမှုတွေဖြစ်ပွားနေပါတယ်
အဲ့တော့ရာမဒီတက်ကပြည်သူတွေကလုံးဝမခံမရနိုင်ဖြစ်တော့ဒီမင်းကခွန်နိုင်မင်းတက်ကြောင်းမှာတရုတ်ပြည်ကဆွလာပြီးဗမာပြည်ကိုဝင်လာတဲ့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မြန်မာပြည်ဘက်မှာအခြေဆိုင်တဲ့နာဂလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုအိန္ဒိယနိုင်ငံကသဘုံအဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးတော့တပ်မတော်ဘက်ကပုံမှန်စခွန်တင်နဲ့ထပ်မံတရားစွဲဆိုလိုက်တဲ့သတင်းထိုင်းမြန်မာနယ်စပ်ကမြန်မာနိုင်ငံသားတရားကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမောင်ခိုးကူခိုင်းကိုတော့ထိုင်းနယ်ခြားစောင့်တပ်ကနေစောက်ဖမ်းခဲ့တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တောက်ကြညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ဟဲလ်မန်ပြည်နယ်မှာနိုင်ငံခြားတပ်ဖွဲ့တစ်ခုရဲ့လေကြောင်းကမာယွန်တက်ခဲ့မှုကြောင့်လွန်ကျွေးတပ်ဖွဲ့ဝင်18ယောက်ထက်မနည်းသေဆုံးပြီး14ယောက်ထဏ်ရသွားပါတယ်။သေဆုံးသူရေတွက်ကတော့အမည်မဖော်လိုသူဒေသခံလွန်ကျွေးရရှိသူက VOA ကိုဒီနေ့ပဲအတည်ပြုခဲ့ပြီးရဲတပ်ဖွဲ့ဝင်တွေတာလီဘန်ပုံတွေနဲ့ရင်ဆိုင်နေရတဲ့ပြည်နယ်မြို့တော်လက်ရှ်ကာဂါမြို့အပြင်မှာတက်ခဲ့မှုဖြစ်တယ်လို့လည်းပြောခဲ့တာပါ။မတော်တဆသေဆုံးသူတွေထဲမှာရဲတပ်ရင်မှုတူပါဝင်တဲ့အကြောင်းလဲပြည်နယ်ကောင်စီအကြီးအကဲအတာတူလာအာဖဂန်က VOA ကိုပြောပါရဲအစောပိုင်းမှာတုန်းကတော့တက်ခဲမှုကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး6ယောက်သေပြီး12ဦးဒဏ်ရာရတဲ့အကြောင်းနဲ့ထိခိုက်ဒေဆုံးမှုတွေဟာလေကြောင်းတက်ခဲမှုကြောင့်လားသဘုံတွေလက်ချက်ကြောင့်လားဆိုတော့ကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲပြည်ထောင်စုဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။နာအီဆာရက်ခရိုင်မှာတာလီဘန်တွေအလုံးရင်းနဲ့တက်ခဲတဲ့အတွက်အကူအညီတောင်းခံရကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကလေကြောင်းကနေစစ်ကူပေးခဲ့တာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါရဲ။တက်ခဲမှုနဲ့ပတ်သက်လို့ညွန်ပေါင်းတပ်ဖွဲ့ကိုဆက်သွယ်မေးမြန်းမိမယ်လဲတုံ့ပြန်တာမျိုးမရှိပါဘူး
။လိင်တူဆုံမဲ့သူတွေတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လိင်လူချစ်သူတွေကိုတရားဝင်လက်ထပ်ခွင့်ပြုသလိုလက်ထပ်ထားကြောင်းအစိုးရဌာနတွေမှာတရားဝင်မှတ်ပုံတင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ဟာလိင်တူလက်ထပ်သူတွေကိုတရားဝင်အတိအမှတ်ပြုတဲ့ပထမဆုံးအာရှနိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးစုံတွဲတွေနီးတူလက်ထက်တဲ့အခွင့်အရေးရဖို့ဟိုးအရင်နှစ်နဲ့ချီတဲ့ကစီးရုံးလှုပ်ရှားလာကြတဲ့ LGBT လိင်တူချစ်သူတွေအတွက်အကြီးအကျယ်အနိုင်ရမှုလည်းဖြစ်ပါတယ်။လိင်တူလက်ထက်မှုကိုအပြည့်အဝတရားဝင်အသိမြတ်ပြုမဲ့အစားအကန့်အသတ်နဲ့လက်ခံဖို့ဥပဒေချမ်းကို Conservative တွေဘက်ကအတည်ပြုနိုင်ဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဒီကနေ့ကြာရောက်တဲ့လိင်တူဆောင်မဲ့သူတွေအပေါ်မနှစ်မြို့မှုစန့်ကျင်ရေးနိုင်ငံတကာနေ့မှာဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်မှမဲခွဲဆုံးဖြတ်တာမှာမိုးရီအကြီးအကျယ်ရွာနေတဲ့ဂျားတွေက LGBT အခွင့်အရေးလှုပ်ရှားသူထောင်ထဲချီလွှတ်တော်စာအုပ်အပြင်မှာလာရောက်စုဝေးခဲ့ကြပါတယ်။လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမှာထိုင်ဝမ်နိုင်ငံသားလိင်လူဆုံမဲ့သူအချင်းချင်းဒါမှမဟုတ်လိင်လူချင်းလက်ထပ်တာကိုတရားဝင်ခွင့်ပြုတဲ့နိုင်ငံသားနဲ့မှလက်ထပ်နိုင်မှာဖြစ်ပါတယ်။ကလေးမွေးစားမယ်ဆိုလဲလက်ထပ်သူနှစ်ယောက်ထဲကတယောက်နဲ့သွေးသားတော်ဆက်သူမျိုးကိုပဲမွေးစား권ရှိပါတယ်။မေလ24ရက်နေ့ကစပြီးတော့လိင်တူလက်ထပ်သူတွေအစိုးရစီမံတရားဝင်မှတ်ပုံနိုင်권ရှိသွားတဲ့အတွက်ဒါဟာတမိုင်းစာမျက်နှာတစ်ကိုဖွင့်နိုင်ခဲ့တာဖြစ်တယ်လို့ LGBT ခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုမျက်မျှတားနဲ့ခင့်မိပြီးဥပဒေနဲ့ညီပြင်ဆင်ထားတယ်လို့ဆိုတဲ့အဆိုတရားကိုသမ္မတဒေါ်နယ်ထရန့်ကြေညာလိုက်ပါတယ်။ဂျပန်စစ်နဲ့လက်ခံနေတာဟာအမေရိကန်ရဲ့စံတမ်းမိုးတွေကိုဆန့်ကျင်ရာရောက်သလိုတိုင်းပြည်တွေထောက်ကူဖြစ်စေမဲ့အရေးချင်းရှိသူတွေကိုပိတ်ပင်ရရောက်တဲ့အကြောင်းနဲ့မနေ့ကအင်ဗီရိုမှာသမ္မတကပြောလိုက်တာပါ။ဒါပေမဲ့လည်းအထူးကနိုင်ငံရေးပါတီကြီးနှစ်ခုက90%ကတော့လွတ်တော်မှာတည်ပြုနိုင်မယ့်အလားအလာသိမ့်ရှိဘူးလို့ပြောနေကြပါတယ်။မိသားစုတွေပေါင်းစည်းနေတဲ့လူသားချင်းစံတမ်းမိုးတွေကိုဦးစားပေးတဲ့စနစ်ကနေကမ္ဘာတစ်ဝန်းကထူးယွံဆုံးအကောင်းဆုံးလူတွေကိုရွေးပြီးလက်ခံမဲ့အစီအစဉ်ကိုပြောင်းလဲသွားမှာဖြစ်တဲ့အကြောင်းနဲ့သမ္မတကရှင်းပြခဲ့တာပါ။ကလေးပေါ်မှာမိဘရဲ့နဲ့အတူအမေရိကန်ကိုတရား မွေရောက်လာသူတွေကိုလက်ခံတဲ့အစီအစဉ်ကိုစနစ်တင်မှာမထည့်ဖို့သမ္မတ်ထရန့်ဆူရကဆုံးဖြတ်ထားတဲ့အကြောင်းလဲအင်ဗီရိုပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုထားတာပါတလို့တော့တရားရေးကော်မတီဥက္ကဋ္ဌရီပပ်ဘလစ်ကန်ကိုယ်စားလင်းစည်းရေးဟန်ကတော့သမ္မတ်ရဲ့အစီအစဉ်ဟာဥပဒေတရားပြစ်မှတ်လာနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်ထိုင်မှာမွေးဖွားခဲ့သူ
ဒီမိုကရက်ပါတီအလို့တော်မှတက်လျူကလည်းသမ္မတရဲ့ဆိုဟာလွတ်တော်ကိုရောက်တာနဲ့ပယ်ချခံမှာဖြစ်တဲ့ကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကနေပြီးခဲ့တဲ့2016ခုနှစ်အတွင်းစုစုပေါင်းဝင်ငွေဒေါ်လာ3000000000ကျော်ရခဲ့တဲ့ကိန်းဂဏန်းတွေထွက်လာခဲ့ပြီးတဲ့နောက်သမ္မတရဲ့စီးပွားရေးလုပ်ငန်းတွေကနေနိုင် Palm International Hotel Takuregani, Pigger and Nima Yashida when we got Dola Lizard at Daniba Shibare, Natasa Konakune when we had Neng and Yalaraba, Florida Binega, Sayadi in Euro, Lubioni Jare, Trump by Mara Lago Bamsi Hudea when we got all Natan Guela Jababi, Dola Nasani Tatama Konatan Shibare, American Tata Suya Dow and Sidri Alo, the Rope by Sam Hune when we go, Ludi Shinja, Topianbo, Luache Ya, Topian at Chaladrija. Tamara Trump by Sine, Yane Chi, Jebian, Siway Long and Rinet, Wingwego, and Yadi do Tishiabare. Tamara Trump, Anna Yala Rega, do ye by San Jewa Murigo, Topiabo, Nisangiraja, Weba Muri, Kaniaraba. Tamaraga, Ludishinja, Matopian at Dwale, do ye at Josiwa, Padibaka, Pinidello, Nangayaka, Kadriga, Bioni Jaraba. Ahura Topian Jadria, Natal Sashikuni, a drain, Trump, Siway Long and Ria, Susuba, Wingway, Dollar. Lea, don't let Lee than Shivare, Natasakona Kunia Donga, then Lea and Ade Shigere Lusure at where Wingwe Jasendora Piepare.
Few American then, Yenivet Nimavada, Sisenego, Yeni Taunaigogani Kunanaiti, Lidomida Sako, Kilohat, Dekon Chalchitonia, Lidomida Sako, Kilohat, Tinganga Changane, Lidomida Nesanga.
ကီလိုဟတ်တစ်တစ်ကိုချောင်းငါတော့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီလိုအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချာနေညနေခင်းသတင်းလေးကိုဆက်လက်ကြည့်ညာနေပါတယ်။မြောက်အမေရိကန်နဲ့ဥရောပတိုက်ကထောင်ထောင်ချီရဲ့စီးပွားရေးလုပ်ငန်းတွေဖွဲ့စည်းရေးကိုမကြမ်းခင်နှစ်တွေအတွင်းအရှိဥရောပကစာပိုင်အင်တာနက်ရာဇဝတ်ကံတစ်ခုကပြတ်မှတ်ထားခဲ့တဲ့ကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပ ဆိုင်ဘာအင်တာနက်ရာဇဝတ်ကိုင်းဝင်စက်တရားဟာကွန်ပျူတာပေါင်း၄၀၀တောင်ပြီးဗန်စင်းတွေကနေဒေါ်လာ၁၀၀ကျော်ခိုးယူဖို့ကြိုးစားခဲ့တဲ့အကြောင်းမြောက်အမေရိကန်နဲ့ဥရောပတိုက်ကရက်တက်ဖွဲ့ကပြောဆိုထားပါတယ်ဆိုင်ဘာရာဇဝတ်မှုတွေကနိုင်ငံတကာကြိုးစားနာဖြစ်တဲ့အတွက်နိုင်ငံတကာအဆင့်ဖြေရှာဖို့လိုသလိုကမ္ဘာတဝန်းဘယ်နေရာမှမဆိုကျူးလွန်နေတဲ့ရာဇဝတ်မှုတွေဖြစ်တ
ပြည်ထောင်စုကြီးရဲ့ဝင်လက်ထက်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ပြည်ထောင်စုကြီးရဲ့ဝင်လက်ထက်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဝင်ကြီးချုပ်ထရက်စာမေအစိုးရနဲ့ဆွေးနွေးနေတာဘလို့မှညှိလို့မရအောင်သဘောထားတွေကဟာနေတယ်လို့အတိုက်ခံလေးပါပါတည်ဆောင်ဆောင်ချက်ရမီကောဘင်ကပြောပါတယ်။ ပါတီနှစ်ခုကြားအပေးယူလုံနိုင်ဖို့ဆွေးနွေးနေကြတာသတင်း၆ပတ်ကြာပြီဖြစ်ပေမဲ့အစိုးရရဲ့အားနည်းမှုနဲ့မတည်ငြိမ်မှုတိုးလာတာကြောင့်ရှေ့ဆက်ဆွေးနွေးလို့မရတော့ဘူးလို့ဂျယ်ရမီကော်ဘင်ကလွှတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာရေးသားထားပါတယ်။ဝင်ကြီးချုပ်မေနဲ့ EU ကနေဗြိတိန်နှုတ်ထွက်မဲ့ရက်ကိုမတ်လ၂၉ရက်လို့ကတည်းကသတ်မှတ်ထားပြီးမဲ့သဘောတူညီမှုတွေကိုဗြိတိန်မှအတိမပြုတ်နိုင်တဲ့အတွက်နှုတ်ထွက်ရမဲ့ရက်ကိုအောက်တိုဘာ၃၀ရက်နေ့ကိုရွှေ့ဆိုင်ထားပါတယ်။ပါလီမန်မှာ၄၀မြောက်မဲခွဲမဲ့သဘောတူညီမှုတွေကိုလွှတ်တော်အမတ်တွေအတိပြုမယ်ဆိုရင်သူရာထူးကနေနှုတ်ထွက်မဲ့ရက်အတိအကျသတ်မှတ်မယ်လို့ဝင်ကြီးချုပ်ထရီဇာမေကသဘောကူခဲ့တ ရေးအစိမ့်စရာတတ်မှတ်ဖို့ဂျွန်လရဲမှထပ်ဆွေးနွေးဖို့အတွက်ဒီကနေ့ဝန်ကြီးချုပ်နဲ့သဘောတူခဲ့တယ်လို့ Conservative လွှတ်တော်အမတ်တွေရဲ့ Committee ဥက္ကဋ္ဌ Graham Brady ကပြောပါရရှင်
။အမေရိကန်ပြည်အောင်စုနဲ့ကွန်မြူနီစစ်ပွဲဖြစ်ပွားနေတဲ့တရုတ်နိုင်ငံအနေနဲ့ဘလောက်တိုင်းတာတိလက်တုံပြန်ဆောင်ရမယ်လဲဆိုတာမရေမရဖြစ်နေပါရဲ့။ဒေါ်လာဘီလီယံ200တန်ဖိုးရှိရတရုတ်သွင်းကုန်ပြီးပေါ့အမေရိကန်က10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိခုနှစ်တိုးကောက်လာပြီမလဲတရုတ်နိုင်ငံကလက်တုံပြန်ပြီးအခွန်တိုးကောက်မဲ့ပမာဏကဒီလောက်တော့မများပါဘူးဒေါ်လာဘီလီယံ60တန်ဖိုးရှိရအမေရိကန်သွင်းကုန်တွေကို တနိုင်ငံကကွန်ထိုးကောက်လပ်ပြီးမဲ့အရေးကြီးတဲ့ကွန်ပျူတာစီးတချို့ကိုခြံထားဆဲဖြစ်ပါတယ်။ကွန်ထိုးမကောက်ပဲခြံထားတဲ့အထက်မှာတော့နည်းပညာနဲ့ဆိုင်တဲ့ကွန်ပျူတာစီးနဲ့ပက်ပီဆက်လိုလေယာထုတ်ကုန်တွေလည်းပါဝင်ကြပါတယ်
။အမေရိကန်ပြည်ထောင်စုမှာဒီမြန်နှုံးမြင့် 5G အင်တာနက်ကွန်ရက်ဖြန့်ကျက်တဲ့နေရာမှာ Huawei ကုမ္ပဏီထုတ်ဖြစ်စည်းတွေအသုံးပြုလို့မရအောင်အမေရိကန်အစိုးရကတားမြစ်ခဲ့တဲ့အတွက်အမေရိကန်အလုပ်ကိုင်တွေထိခိုက်လိမ့်မယ်လို့ Huawei ကသတိပေးလိုက်ပါတယ်။ Cyber လုံခြုံရေးလို့နည်းပညာနဲ့ဆိုင်တဲ့ကိစ္စတွေကိုတချို့အစိုးရတွေကျွမ်းကျင်သူတွေကနိုင်ငံရေးကိစ္စအတွေးအမြင်သဘောတရားကိစ္စအဖြစ်နဲ့မှားယွင်းအတိတ်ပွဲဖွင့်နေကြတယ်လို့ Huawei ကုမ္ပဏီရဲ့အမှုဆောင်အရာရှိ David Wang ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကိုအန္တရာယ်ဖြစ်နိုင်တဲ့နိုင်ငံသားကုမ္ပဏီတွေစီကနေဆက်သွယ်ရေးနဲ့နည်းပညာပစ္စည်းကိရိယာတွေမတုံ့ရဆိုတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တာပါနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာတဲ့အမိန့်က 5G နည်းပညာမှရှေ့တန်းရောက်နေတဲ့ Huawei ကုမ္ပဏီရဲ့ American ကုမ္ပဏီတွေစီးပွားရေးမလုပ်အောင်လို့တရားဝင်တားမြစ်လိုက်တာလို့ကြဲကြဲပြန့်ပြန့်မြင်နေကြပါတယ် 5G အင်တာနက်ကွန်ရက်အသစ်ဖြတ်ကျက်တဲ့တခြားနိုင်ငံတွေအနေနဲ့ Huawei ရဲ့ဆက်သွယ်ရေးနဲ့နည်းပညာဆိုင်ရာပစ္စည်းကိရိယာတွေသုံးမယ်ဆိုရင်အဲ့ဒီနိုင်ငံတွေနဲ့အချက်အလက်မျှဝေတာကိုပြန်လည်သုံးသပ်မယ်လို့ American အစိုးရတာဝန်ရှိသူတွေကလည်းပြောနေပါတယ် Huawei ထုတ်ပစ္စည်းတွေကနေတဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်လို့ဆိုပြီး American အစိုးရကသတိပေးနေတာဖြစ်ပါတယ်ရှင
်တောက်တဲ့ညနေခင်းရဲ့နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်အုံဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲလူတွေအဆိုပြုချက်တွေကိုမနေ့တုန်းကတရားဝင်ပြောကြားလိုက်တာမှာတော့ DV ကန်ဆယ်မဲ့ဖောက်ပြီးတော့ Green Card အမြဲတမ်းနေထိုင်ခွင့် Visa ထုတ်ပေးတာကိုလုံးဝရပ်ဆိုင်းပြီးတော့မိသားစုဝင်တွေကိုခေါ်ယူခွင့်ပြုတဲ့ Visa ကိုတိတိတသားလျှော့ချပစ်လိုက်တာနဲ့အမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးချင်းရှိပညာတတ်တွေကိုခေါ်ယူတဲ့စနစ်တွေကိုကျင့်သုံးသွားရေးတွေပါဝင်ပါတယ် Dreamers လို့ခေါ်တဲ့အမေရိကန်ကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်ရောက်လာကြတဲ့သူ9သိန်းလောက်ရဲ့အရေးကိုထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်အမေရိကန်သမ္မတရဲ့အဆိုပြုချက်ကိုဒီမိုကရက်တွေဘက်ကလည်းကန့်ကွက်လိုက်ပါတယ်ဒီအကြောင်းကိုတော့အင်ဖြူရောသတင်းတောက်ပက်စီဝီတာကူဆာဝရာသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုအတွင်းသိပ္ပံတဲ့အင်ဂျင်နီယာနဲ့ပဲဒီမှာအလုပ်လုပ်နေကြသူ30ရာခိုင်နှုန်းဟာနိုင်ငံခြားကရောက်လာသူတွေဖြစ်တယ်လို့အမျိုးသားသိပ္ပံဌာနကပြောပါတယ်အမေရိကန်အတွက်အဲ့ဒီလိုအရေးချင်းပြည့်ဝသူအများအပြားကိုသမ္မတဒေါ်နယ်ထရမ့်ကလိုချင်နေတာပါ A
new legal immigration system that protects American wages promotes American values
American တွေရဲ့လူဝါကကြမတော့အောင်ထိန်းထားပေးမယ်အမေရိကန်ရဲ့စံတန်ဘိုးတွေကိုမြင့်တင်ပေးမယ်ကမ္ဘာတဝန်းကတော်ဆုံးလူတွေကိုဆွဲဆောင်မှုပေးနိုင်မယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာအဆိုပြုချက်အသစ်ဖြစ်ပါတယ
် Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့် Visa နဲ့လာနေဖို့အမေရိကန်ကနှစ်စဉ်တိတက်တမတပန်းကိုခွင့်ပြုနေတာပါတူးချင်းစီရဲ့အရေးအချင်းနဲ့အလောက်ကင်အချင်းနေဆိုတာတဲ့အများစုဟာအမေရိကန်မှာမိသားစုဝင်ရှိနေပြည်သားလူတွေကိုအဲ့ဒီဗီဇာတွေထုတ်ပေးတာဖြစ်ပါတယ်မိသားစုဝင်တွေကိုခေါ်ယူခွင့်ရှိတဲ့ဗီဇာထုတ်ပေးတာကိုရှော့ချပြီးအရေးချင်းရှိပညာတတ်တွေကိုခေါ်ယူတာမျိုးတမနာထွန်းကဖြစ်ချင်တာပါဒါပြင်ခလုံးခွင့်လျှောက်ထားတာနဲ့ဒုက္ခသည်တွေကိုထုတ်ပေးတဲ့လူသားချင်းစာနာမှုဆိုင်ရာဗီဇာကိုထက်ဝက်လောက်ရှော့ချပြီး Green Card အစီအစဉ်ကိုလုံးဝဖျက်သိမ်းဖို့အဆိုပြုပါတယ
် Random selectionis contrary to American
ဂျာဗန်ခေါ်ယူရစနစ်ဟာအမေရိကန်ရဲ့စံတန်ဘိုးတွေနဲ့ဆန့်ကျင်နေပါလေ
အဆိုပြုချက်အစ်စ်ကိုတော့ Belt America Visa လို့သမ္မတထွန်းကခေါ်ဆိုထားပါတယ်အမှတ်ပေးစနစ်နဲ့လှုပ်ဆောင်မဲ့အဲ့ဒီအစီအစဉ်ထဲမှာအသက်အင်္ဂလိပ်စာကျွမ်းကျင်မှုပညာရေးချင်းအလုပ်ခေါ်ယူခံရတဲ့စာဒါမှမဟုတ်ရင်းနှီးမြှုပ်နှံမဲ့အစီအစဉ်အမေရိကန်သမိုင်းနဲ့အစိုးရအကြောင်းဆံမွေးဝတ်ဖြစ်ဆိုအောင်မြင်မှုတို့ပါဝင်ပါလေအရေးချင်းရှိပညာတတ်တွေကိုခေါ်ယူမဲ့သမ္မတရဲ့အစီအစဉ်ကိုဒီမိုကရက်တွေကပယ်ချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောတာကတော
့ Are they saying family is without merit? Are they saying most of the people that ever come to the United States?
ဒီသားစုဝင်တွေကိုပညာအရေးချင်းမရှိဘူးလို့သူတို့ကသတ်မှတ်ချင်လားလား။သမိုင်းတခြားအမေရိကန်ကိုရောက်လာသမျှသူအများစုဟာအင်ဂျင်နီယာဘွဲ့မရခဲ့တဲ့အတွက်အရေးချင်းရှိတဲ့ပညာတတ်လို့သူတို့ကမသတ်မှတ်ချင်လားလား။
Dreamer လို့ခေါ်တဲ့အမေရိကန်ကိုမိဘတွေနဲ့အတူကလေးဘွားကတရားမဝင်ရောက်လာကြသူ9သိန်းလောက်အရေးကိုထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်လဲသမ္မတထရမ့်ရဲ့အဆိုပြုချက်ကိုဒီမိုကရက်တွေကကန့်ကွက်နေကြတာပါ David Villa ဟာ Cato Institute ကလူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာသုတေသီပ
ါ This is not something that has any path to becoming a law and he kind of intimated that at the end of his speech.
ဒီဆိုပြချက်ကဥပဒေဖြစ်လာဖို့လမ်းစာသိမ့်မမြင်ပါဘူး။အခုမဖြစ်နိုင်ရင်လည်းရုပ်ောက်ပွဲမှာလွတ်တော်နှစ်ရာစလုံးနဲ့သမရရာဘူးကိုအနိုင်ရပြီးရင်လောက်ကြတာပေါ့လို့သူ့မိန်ကုံးအစိုးမှထည့်ပြောသွားပါတယ်။ဒီသမရရဲ့ပထမနှစ်နှစ်တွင်လွတ်တော်နှစ်ရာစလုံးမှာ Republican တွေအနိုင်ရထားပေမဲ့လူမှုကြီးကြပ်ရေးအတွက်ဘာမှလုပ်နိုင်ခဲ့တာကိုမတွေ့ရပါဘူး။ဒါကြောင့်အခုအဆိုပြချက်ကလည်းဖြစ်နိုင်ချေသိမ့်မရှိပါဘူး
။ဒါပြင်အောက်ခြေသိမ်းအလုတ်ကျန်းလောက်ကြမဲ့သူတွေလိုအပ်နေတဲ့အခက်အခဲကိုလည်းသမရရဲ့အဆိုပြချက်ကဖြေရှင်းပေးမထားပါဘူး။ဒါနဲ့ပတ်သက်လို့ Buffalo တက္ကသိုလ်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာပါမောက္ခ Rick Su က Skype ကတဆင့်အခုလိုပြောပါတယ
်။ The industries that are complaining about worker shortages are specifically looking for immigrants. Whether it's construction or
အလုပ်သမားလိုနေတယ်လို့ပြောနေတယ်။စောက်လုံရေး၊စိုက်ပျိုးရေး၊အသားတွေထုတ်တဲ့ဆက်ယုံတွေဟာရွှေပြောင်းနေထိုင်သူတွေကိုလိုချင်နေတာပါ။ဒီလုပ်ငန်းနယ်ပယ်မှာအလုပ်သမားတွေအများကြီးလိုနေတာပါ။ရေချင်းရှိပညာတတ်တွေဟာအရေးကြီးပါတယ်။သူတို့တွေဟာတခြားနေရာတွေအတွက်လိုနေပါတယ်။အခုပြောနေတာကအောက်ခြေသိမ်းအလုပ်သမားတွေလိုတဲ့ကိစ္စပါ
။သမရထွန်းကတော့နေဆက်မှာတတိုင်းတိဆောက်ရင်းနဲ့အဲ့ဒီအတွက်နေဆက်ဂိတ်တွေကကောက်ခံရရှိတဲ့ငွေနဲ့တိဆောက်ဖို့ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနဲ့တရုတ်နိုင်ငံနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မူဆယ်၁၀၅မိုင်စခန်းရဲ့ဝင်းမောက်တချို့ကိုဖြတ်တန်းခွင့်အချိန်ကိုလျှော့ချလိုက်တာကြောင့်တရုတ်ဘက်ကသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညကစပြီးတော့ပိတ်မိနေပါတယ်။မြန်မာဘက်ကလည်းတရုတ်ကုန်တင်ကားတွေမဖြတ်သွားနိုင်အောင်တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်မှာတော့နှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံကအခုနောက်ပိုင်းမှာနေဆက်ဝင်ပေါက်ကိစစ်ဆေးချမှတ်တာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုတ်သွားလုပ်တဲ့မြန်မာအလုတ်သမားတွေနဲ့ကုန်ကားတွေဟာနိုင်ငံပေါင်းများစွာစောင့်ဆိုင်းနေရပါတယ်။တချို့ဆိုရင်ညပိုင်းကတည်းကစောင့်ဆိုင်းနေရပြီးမနက်မိုးသင်းတဲ့အချိန်ထိတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုကြီးလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းနေဆက်ကုံသွေးကြီးကုံသွေးများအသင်းကဦးမင်းသိန်းကအခုလိုပြောပါတယ်
။ဟောတော့အရင်ကနေဝင်ရတဲ့အချိန်မှာတရုတ်ကအမျိုးမျိုးရစ်တယ်။မြန်မာစစ်ကောင်စီတွေထုတ်တော့ဝင်ရတာကအားနောက်နေတယ်။စင်ကြယ်စည်းကွယ်မယ်ဆိုရင်အနည်းဆုံး3လလောက်သာ။တစ်ခါတစ်စည်းကွယ်မယ်ဆိုရင်အနည်းဆုံး7လလောက်ကြာတယ်ပြောပါလိမ့်။အဲ့တော့ဒီကဗမာပြည်ဘက်ကကြာပြည်သူတွေကလုံးဝမခံမရနိုင်ဖြစ်တော့ဒီမင်းကခွန်နိုင်မင်းတက်တော့မှာတရုတ်ပြည်ကထွက်လာပြီးဗမာပြည်ကိုဝင်လာတဲ့ကားတွေကိုဗမာပြည်နဲ့ဝင်လာလို့မရဘူးဆိုပြီးတော့ကားတွေကပိတ်ဆို့တာပေါ့ခဏပြတဲ့ပုံစံပေါ့ပြည်ကြီးကရဲတွေကဗမာကားသမားကိုတင်းဆက်ခေါ်ပါတယ်ပိတ်ဆံမှာဗမာပြည်ကလူတွေကတုံ့ဦးဖြစ်သွားတယ်ဟိုအော်ဟစ်ရပါလို့အော်ဟစ်နေတော့သူရဲတွေကဘာမှဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနေကြားအမှတ်သားကိုကြော်လာပြီးမြန်မာဘက်အချမ်းကို၅ပေလောက်ညီပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောတော့လို့ဖုံးမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုကြီးလက်ရောက်ကျူးလွန်ခဲ့တာကိုမြင်ရပါတယ်အခင်းဖြစ်ပွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးနဲ့လွန်ကျော်ရေးတချို့ရောက်လာခဲ့ပါတယ်တရုတ်ရွှေလီမြို့အာနာပါနီကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကုန်သွယ်ရေးစခန်းဝင်ပေါက်ရဲ့ဝင်ထွက်ချိန်တွေကိုတရုတ်အာနာပါန်ဘက်ကမေလ14ရက်မှာအပြောင်းလဲတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အချိန်တွေကိုည10နာရီကနေ8နာရီထိရှော့ချလိုက်တဲ့အတွက်ဖြစ်ပါတယ်ရင်ကျော်ပိတ်ဆို့တာတွေကိုဖြည့်ရှင်းဖို့တရုတ်ရွှေလီမြို့အာနာပါန်တွေနဲ့မူဆယ်ဘက်ကအာနာပါန်တွေဟာဒီနေ့နေ့လယ်2နာရီခွဲမှာနှစ်ဖက်တွဲဆောင်ခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစည်းမှုဦးဆောင်ဝေကပြောပါတယ
်နောက်နောက်ကင်းနဲ့ဆင်တူပေးကပုံမှာဆယ်ခွဲပိတ်တယ်လေကျွန်တော်တို့အဲ့ဒါသူတို့ဘက်ကနေပြီးတော့အခု7နာရီမှာဖိတ်လိုက်တဲ့ကိစ္စအဲ့ထပ်ပြီးမှ7နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့ကသွားဆွေးနွေးဖို့ပေါ့နော်အဓိကတော့ရှင်ကျော်ပိတ်ဆို့မှုအဆင်ပြေဖို့တော့ဘာမလို့ဆက်ပြီးတော့7နာရီမှာဖိတ်လိုက်တော့အဲ့မှာဟိုဘက်ကဝင်မဲ့မြန်မာကားတစ်စီးပေါ့အဲ့ဒါသူကဟိုဘက်ကိုသွားလို့မရတဲ့ကြောင့်ဒီနေ့မန်နေဂျာကအဲ့ဒီ border line ပေါ်မှာသူကရက်ထားတယ်တရုတ်ကနေရောရှေ့ပေးဖို့ပြောတဲ့ကိစ္စကိုသူကမရှိတော့ဘူးကနေလာပြီးတော့ဆက်ခေါ်ပါ냐အဲ့တဘောမျိုးလောက်တာပေါ့နော်အဲ့မှာလည်းနည်းနည်းရိုးရိုးလေးဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြာခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစခန်းဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေရဇေယျကော်မတီရုံးကဟာတရုတ်ပိုင်နယ်ထဲမှာပါရဆိုပြီးဟန်တားခဲ့ပါသေးတယ်
ကိုဇော်ထက်သတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့အိန္ဒိယသဘုံနေနဲ့ဆက်သွယ်တဲ့ဆိုပြီးနာဂတပ်ဖွဲ့ဝင်တွေကိုတပ်ကနေပြီးတော့တရားစွဲတဲ့သတင်းကိုတင်ပြပေးကြပါမယ် MSCNK လို့ခေါ်တဲ့မြန်မာပြည်အခြေစိုက်နာဂလက်နက်ကိုင်တပ်ဖွဲ့ဝင်6ဦးကိုအိန္ဒိယနိုင်ငံကသဘုံတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုပြီးတော့တပ်မတော်ကနေပုံမှန်စက်ခွန်တင်တဲ့ထပ်မံတရားစွဲဆိုလိုက်ပါတယ် အခုဆိုရင်တော့နာဂတပ်ဖွဲ့ကတရားစွဲဆိုခံရသူက၁၁ဦးရှိသွားပြီဖြစ်ပြီးတော့ဒီလိုတရားစွဲဆိုနေချိန်မှာပဲကာလအတန်ကြာငြိမ်သက်နေခဲ့တဲ့စကိုင်းတိုင်းအထက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုတ်ချွခွင့်ရဒေသနမ်မြို့မြို့နယ်တကားရွာကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCN ကထဏာချုပ်နယ်မြေမှာအာတန်နဲ့ကတဲ့စတဲ့အိန္ဒိယတပုံတွေကိုလက်ခံထားတယ်ဆိုတဲ့သတင်းအရကမ်ဘရော့ကဒီနေ့နှစ်ဆန်းပိုင်းကစတင်ပြီးနယ်မြေရှင်းလင်းခဲ့တာပါ ဒီလိုရှင်းလင်းရမှာအိန္ဒိယတပုံစခန်းတွေကနေလူလက်နက်ခဲယမ်းတွေတည်စီရမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့ပြီးခဲ့တဲ့မတ်လအတွင်းမှာတော့ NSCN K အဖွဲ့က ခေါင်းဆောင် 9ယောက်ကိုအိန္ဒိယတပုံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးမတရားအသင်းအုပ်တွေပုံမှန်စက်ခွန်တင်တဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတယ် ဒီလ
16ရက်နေ့ကတော့နောက်ထပ်NSCNK တပ်ဖွဲ့ဝင်6ဦးကိုတမ်ရော်ကခန်းတီမြို့နယ်ရဲစခန်းမှာထပ်မံအမှုဖွင့်တရားစွဲဆိုလိုက်ကြောင်းခန်းတီဒေသခံတယောက်ကပြောပါတယ်။တနင်္လာနေ့လောက်ခဲ့ပြီးတော့ခန်းတီခဲ့တာ15မှာခန်းတီခဲ့ပြီးတော့ကြောရေးဝင်ပြီးတော့မနေ့ကညနေပိုင်းမှာဆွဲလိုက်တာရဲစခန်တို့စက်ခွန်တင်တဲ့ဆိုပြီးမှာအမှုဖွင့်မနေ့ကမှာရဲစခန်နဲ့အမှုဖွင့်ပြီးတော့သူတို့တရားရုံးတင်တ ပေါင်း6ဦးရဟုတ်
နောက်ထပ်6ဦးထပ်မံတရားစွဲဆိုခဲ့တာနဲ့ပတ်သက်ပြီးအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခကပြောရေးဆိုခွင့်ရှိသူဘုံမူကြီးတန်းနိုင်ကအခုလိုအတည်ပြုပြောကြားပါတယ်
။အော်6ရောက်ပါခင်ဗျ6ခုနှစ်တည်ပါပဲ။ဒီခေတ်ကျွန်တော်တို့တရင်ထုတ်ပြန်ထားတဲ့အတိုင်းပါပဲ
။မလအတွင်းကဖမ်းဆီးခံရသူခေါင်းဆောင်5ယောက်မှာ NSCNK ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီခေါင်းဆောင်ဦးဝံကန်းနဲ့ဦးကျော်ဝမ်းစိန်တို့လည်းပါဝင်ခဲ့တာဖြစ်ပါတယ်။NSCNK ကနာဂလက်နက်ကိုင်အဖွဲ့ဟာ2022ခုနှစ်ကတိုင်းဒေသကြီးအဆင့်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်မရေးထိုးသေးပါဘူး။ဒီလိုနောက်ထပ်6ဦးကိုထပ်မံတရားစွဲလိုက်တဲ့ကြာတာပရင်းနဲ့ညနေပိုင်းမှာလဟယ်မြို့နယ်အိန္ဒိယမြန်မာနယ်စပ်မှာစမ်ရော့နဲ့ NSCNK အကြားတိုက်ပွဲဖြစ်ပွားကြောင်းဒေသခံတွေကပြောပါတယ်။ဒီတရင်နဲ့ပတ်သက်ပြီးအနောက်ပြောက်တိုင်းစစ်ဌာနချုပ်နာမခကပြောရေးဆိုခွင့်ရှိသူဘုံမူကြီးတန်းနိုင်ကိုမေးမြန်းရမှာအခုလိုဖြေကြားပါတဲ
့။အဲကျွန်တော်တို့စီစစ်နေတုန်းကခင်ဗျာကျွန်တော်စီစစ်နေတုန်းကစီစစ်ပြီးတော့ကျွန်တော်တရင်ထုတ်ပြန်ပြီပါ။ဟုတ်တယ်ပါ
။တံပေါ်တရင်မှန်ပြန်ကြားရေးကော်မတီအတွင်းရင်မူဘုံမူချုပ်ဇော်မင်းထွန်းကတော့ဒီဒေသအတွင်းမှာနာဂလက်နက်ကိုင်အပြင်အာတန်နဲ့ကတဲ့အဖွဲ့တွေပါရှိနေတာဖြစ်လို့ဘယ်အဖွဲ့နဲ့တိုက်ပွဲဖြစ်တယ်လဲဆိုတာကိုအတိအကျမပြောနိုင်သေးကြောင်းပြောပါတဲ့။ဒီလ15ရက်နေ့ကတော့ NSCNK ဌာနချုပ်နယ်မြေအတွင်းရှင်းလင်းစဉ်ဖမ်းဆီးရမိတဲ့ကတဲ့လက်နက်ကိုင်24ဦးကိုခန္တီမြို့နယ်တရားရုံးကပုံမှန်စက်ခွန်တင်တဲ့ထောင်ဒဏ်2နှစ်စီချမှတ်ထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်တဲ့အဖွဲ့ကိုလက်ခံတွေ့ဆုံခဲ့တယ်လို့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာခေါင်းဆောင်တွေနဲ့အိန္ဒိယကာကွယ်ရေးအတွင်းဝင်တို့တွေ့ဆုံရမှာနေဆက်ဒေတာတင်ရင်အေချာရေးနဲ့အကြမ်းဖက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတို့ကိုထက်သွင်းဆွေးနွေးခဲ့ကြပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာထိုင်းနယ်ခြားဆောင်စစ်တပ်ကစောင့်ဖမ်းခဲ့တဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုတင်ပြပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်ပကြောခရီခန်ခရိုင်ဘက်မှာတော့မြန်မာနိုင်ငံသားတရားကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမောင်ခိုခိုင်းကိုထိုင်းနယ်ခြားဆောင်တပ်ကစောင့်ဖမ်းခဲ့လို့လက်နက်တွေကင်ဆောင်လာတဲ့လမ်းပြတွေကိုဖမ်းမိတယ်လို့မြန်မာနိုင်ငံသားလူအုပ်ကြီးကတော့ကစင်ကရမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားကြပါတယ်ထိုင်းမြန်မာနှစ်နိုင်ငံကြားတရားဝင်လမ်းကြောင်းတွေကနေအလုသမားပို့ဆောင်နေရေးသဘောတူညီချက်တွေရှိပေမဲ့လို့ဘာကြောင့်လူကုန်ကူးသူတွေကနေတဆင့်ထိုင်းနိုင်ငံတွေကတရားမဝင်လမ်းကြောင်းတွေကနေမြန်မာတွေဆက်ပြီးတော့ဝင်ရောက်နေကြရပါသလဲသတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနယ်ရဲစောင့်တပ်တွေဖြစ်တဲ့အမှတ်146နဲ့အမှတ်19တပ်ရင်းတပ်ဖွဲ့တွေဟာထိုင်းမြန်မာနယ်စပ်ပကြော့ခရီခန်ခရိုင်တွင်းမှာလူမောင်ခိုခိုင်းတွေဝင်ရောက်လာမယ်ဆိုတဲ့သတင်းအရဖွင့်ဆိုင်ကျေးရွာဖွင့်ရန်ရေတကွန်အနီးတောအုပ်တွေထဲမှာစောင့်ဆိုင်နေခဲ့ကြတာပါ။မေလ16ရက်နေ့တုန်းကတော့လူမောင်ခိုသမားတွေလာခွန်မဲ့နေရာကိုမြန်မာနိုင်ငံသားတရားဟာလူပွဲသားလမ်းပြခေါ်ဆောင်သူတွေနဲ့အတူတော်လန်တိုင်းထိုင်းနိုင်ငံထဲကိုဝင်ရောက်လာခဲ့ပါတယ်။ရှေ့ကနေလာတဲ့လက်နက်တွေပါတဲ့လမ်းပြနှုတ်ဦးကတော့ထိုင်းစစ်တပ်တွေစောင့်နေတာကိုသိသွားပြီးနောက်ကျောင်းပြန်ပြေးကြဖို့အတွက်အော်ဟစ်သတိပေးခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။ ညီမနိုင်ငံသားတရားဟာညီမနိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့ပြီးခိုင်စစ်တပ်ကရှေ့ကလမ်းပြတဲ့အတန့်50တုံးနှစ်နဲ့အတန့်25နှစ်အရွယ်ညီမနိုင်ငံသားနှစ်ဦးကိုတော့တောပုံတနက်တင်နဲ့အတူဖမ်းဆီးလိုက်ပါတယ်တရားခဏဦးရဲ့စစ်ခံချက်အရထိုင်းဘက်ကလာခေါ်မဲ့ကားရဲစောင့်တဲ့နေရာကိုညီမနိုင်ငံသားတွေကိုလာပို့ခဲ့တာဖြစ်ပြီးလူမောင်ခိုးကိုင်းဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆ
ลวยกูราวยกงเจจาตัตตาราอศีบีช้อมวยดาริไม่ရှိတဲ့အတွက်ဒီလိုလူကုံကူးမှုတွေဖြစ်နေတဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ကဦးမင်းဦးကပြောပါတယ်ဘာဖြစ်လို့ဒီလူတွေကဒီလမ်းကြောင်းတွေတုံးပြီးတော့ဆွနေရတယ်လဲအဲဆိုတော့တကယ်လို့အမှုစနစ်ကတကယ်ကောင်းလို့လွယ်ပူတွေပေါ့နော်အရှင်ဘီရဲ့ဆိုလို့ရှိရင်တော့ဒီတရားမွန်ကြီးန
ီဝန်ကြီးလည်းပါတယ်ဒီရန်ကုန်ကျန်းကြီးကမှဦးသိန်းစိုးတို့ဒီဝန်ကြီးတို့အစည်းအဝေးလုပ်ကြပါတယ်ကျွန်တော်လည်းပါပါတယ်ဒါကမီးရလည်းပါဒါပေမဲ့အများစုဖြစ်တာကအဲဒီမလေးကနေတော့ဝင်ရတာပဲအားရဖြစ်တာဒါတွေကစဉ်းစားကြည့်ရသလိုချင်းပါပေါ့နော်ဒီပွဲသားတွေရဲ့အာသာမှုတွေသိရတာကျွန်တော်တို့အမှုစနစ်မှာအမှုစနစ်မှာရှင်ပြေမှုနဲ့ညဒီမှာလွယ်ကူနဲ့ဝင်ပြီလေဆိုရင်လူတွေကအဲ့လိုပဲလုပ်မှာပေါ့နော်
ဖမ်းမြန်မာနေဆက်တလျှောက်နေသားအပေါက်တွေမှာလုံခြုံရေးအပြည့်မချထားနိုင်တဲ့အတွက်ဖမ်းမြန်မာနေဆက်ဟာဘယ်နေရာကဝင်ဝင်ဖမ်းနိုင်ငံအတွင်းကိုဝင်လာလို့ရနေပါတယ်။ဖမ်းဘက်ကတော့လူကုန်ကူးလာသူတွေကိုပိတ်ဆို့ဖမ်းဆီးနေတာတွေကိုလည်းတွေ့နေရပါတယ်။မြန်မာအာဏာပိုင်တွေကတော့အခုလိုမျိုးနိုင်ငံအတွင်းကအလုံးရင်ထွက်လာနေကြတဲ့လူလူတွေကိုနိုင်ငံအတွင်းကနေမထွက်ကြအောင်လှုပ်ဆောင်မှုတွေကတော့အားနည်းနေဆဲဖြစ်ပါတယ်။ပြည်တွင်းအလုပ်ကိုင်အခွင့်အလမ်းဖန်တီးပေးတာနိုင်ငံတကာနဲ့တပြေးညီလှုပ်အားကတန်းတူပေးနိုင်တာမျိုးတွေမရရှိသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းနိုင်ငံတွေကိုအခုလိုနှီးစက်ရလမ်းတွေကနေတရားမဝင်တဲ့နှီးတွေနဲ့ခိုးဝင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော့မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်လိန်နူဆုံမဲ့သူတွေကိုတရားဝင်လက်ထောက်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်လိန်နူဆုံမဲ့သူတွေတရားဝင်အတိမပြုခံရတဲ့လက်ထက်ကြောင့်တရားဝင်အတိမပြုခံရတဲ့ပထမဆုံးအာရှနိုင်ငံလည်းဖြစ်လာပါတယ်။လိန်နူချစ်သူတွေကိုတရားဝင်လက်ထောက်ခွင့်ပြုလိုက်တယ်လို့လက်ထက်ထားတဲ့အကြောင်းအစိုးရဌာနတွေမှာတရားဝင်မပုံတင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံအတည်ပြုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတည်မငြိမ်ခြင်းတွေကြုံရတဲ့ဟဲမန်းပြည်နယ်မှာနိုင်ငံတပ်ဖွဲ့တစ်ခုရဲ့လေကြောင်းကမှားယွင်းတက်ခဲမှုကြောင့်လူငယ်ဝေးတပ်ဖွဲ့ဝင်18ယောက်ထဲမှနေသေဆုံးပြီး14ယောက်ထဏ်ရသွားပါတယ်။သေဆုံးသူအရေအတွက်ကတော့အမည်မဖော်လိုသူဒေသခံလူငယ်ဝေးအရာရှိသူက VOA ကိုဒီနေ့ပဲအတည်ပြုခဲ့ပြီးရဲတပ်ဖွဲ့ဝင်တွေတာလီဘန်သံတမန်တွေနဲ့ရင်ဆိုင်တက်ခဲခဲ့ရတဲ့ပြည်နယ်မြို့တော်လက်ရှိကကားမြို့ပြင်မှာတက်ခဲမှုဖြစ်တာလို့လည်းပြောဆိုခဲ့တာပါ။ကွန်ဂရက်စ်ပွဲဖြစ်နေတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်သွင်းဝင်မှုတွေတွန်းမြင့်နေရမှာမမျှော်လင့်မဲ့တရုတ်နိုင်ငံဘက်ကတုံ့ပြန်မှုတစ်ခုကြောင့်အမေရိကန်လုပ်ငန်းရှင်တွေထိနှံနေပါတယ်။တရုတ်နိုင်ငံကိုဝက်သားတင်ပို့ရမှာဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကဒေါ်လာ6ဘီလီယံကျော်တန်ဖိုးရှိတဲ့ဝက်သားတင်ပို့ခွင့်ကိုကန့်သတ်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းရှင်တွေအကြီးအကျယ်ထိခိုက်နေရတာပါ။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုမျက်မျက်တတနဲ့ခင်မိပြီးဥပဒေနဲ့အညီပြင်ဆင်ထားတယ်လို့ဆိုရဲအဆိုတရက်ကိုသမ္မတတော်နဲ့ထရန့်ကကြေညာလိုက်ပါတယ်။ဒါပေမဲ့လည်းအထက်ကနိုင်ငံရေးပါတီတစ်ခုကကိုယ်စီရီကတော့တွတ်တော်မှာအတည်ပြုနိုင်မယ့်အလားအလာသိမ့်မရှိဘူးဆိုပြီးတော့လည်းပြောဆိုနေကြပါတယ်
။သတင်းချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flightometer 1925 32နဲ့ Flightmeter 190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this